တော်တာရှင်များရှင်ပြည်သူကလေးစားချစ်ခင်ရသူဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာလွတ်လွတ်ကျွတ်ကျွတ်ကျင်းပခွင့်ရတဲ့တချံကြီးကစားပွဲတော်ကြီးကတော့အောင်မြင်စွာပြီးဆုံးသွားခဲ့ပါပြီ။တချံမတိုင်ခင်ကမန်တက်ဆောက်ခွင့်ပြုမယ်မပြုဘူးဆိုတာတွေတချံတန်ချက်စီစီတင်သင့်မတင်သင့်ဆိုတာတွေနဲ့ပတ်သက်ပြီးလူလူရဲ့ဝေဖန်မှတ်ချက်စကားတွေကိုကြားနေခဲ့ရပါတယ်။တချံအကြိုကာလအတွင်းမှာတော့ဘင်္ဂလားပင်လယ်အော်မှာမုန်တိုင်းဖြစ်ပေါ်လာနိုင်ပြီးတော့အဲ့ဒီမုန်တိုင်းရဲ့အရှိန်ကြောင့်ဧပြီလ14 15 16 18ရက်တို့မှာတနင်္ဂနွေလုံးမိုးရွာသွန်းနိုင်တဲ့အနေအထားရှိတဲ့အတွက်ပျော်မှာစိုးရင်စစ်တွေကန့်ညိခဲ့ကြရပါတယ်။မာရတာလို့အမည်ပေးထားတဲ့အဲ့ဒီမုန်တိုင်းဟာအင်အားကြီးမားတဲ့နေအောင်အဆင့်အထိတတ်မှတ်ခံခဲ့ရပြီးမဲ့တကြံအကျိုးအကြအကြက်နေအထိပြည်သူလူထုဟာမိုးလေကင်းကင်းနဲ့ပျော့ပျော့ရွှင်ရွှင်ရေကစားနိုင်ခဲ့ကြပါတယ်။အဲ့ဒီမုန်တိုင်းဟာတကြံအတက်နေမှာတန်တွဲမြူနာကိုဖျက်ကျော်တိုက်ခတ်ခဲ့ပြီးတဲ့နောက်အားပြော့ပြက်ပြက်သွားခဲ့ပါတယ်။ဒီနှစ်မှာအထူးစီကားတာကတော့မန္တလေးတကြံဖြစ်ပါတယ်။မန္တလေးကကျုံဘေးပတ်လည်မှာလမ်းလျှောက်တကြံဆိုတဲ့နာမည်နဲ့လမ်းလျှောက်ပြီးတော့သာလဲပတ်ခွင့်ပြုခဲ့တဲ့အတွက်အရင်နှစ်တွေကလိုကားတွေနဲ့ပိတ်ကျက်ပြီးတော့ရှေ့တိုးမရနောက်ဆုတ်မရခက်ခဲတာမျိုးမရှိတော့ပါဘူး။ပြည်သူလူထုဟာအရင်ကထက်ပိုစီကံရှိခဲ့ကြတဲ့အတွက်အဆင်ပြေပျော်ရွှင်ခဲ့ကြတယ်လို့မန္တလေးတကြံလဲပတ်သူတွေကပြောဆိုပါတယ်။အဲ့လိုစီကားအဆင်ပြေလာတာဟာလူထုအတန်ကိုနားထောင်ခဲ့လို့ဖြစ်တယ်လို့မန္တလေးမြို့မဟာအောင်မြင်မြို့နယ်ပြည်သူ့လွှတ်တော်အမတ်ဦးငင်းတက်ကပြောပါတယ်
။မြို့တော်ဝင်လည်းပဲပါတယ်ဝင်ကြီးချုပ်လည်းပါတယ်ကျွန်တော်တို့စီရင်ကော်မတီဝင်တွေပါတယ်ဆက်ပြီးမိပညာရှင်တွေဖြစ်တဲ့ဆရာကျော်ရင်မြင့်တို့စီရင်ရတယ်เนาะဆရာကြီးကြီးလေးတို့နောက်လူလူတရားလုံးပြီးကောင်းပါဝင်လာအောင်ဆောင်ရွက်ဖို့အစိုက်ကျော်နဲ့အကြံပြုသွားတယ်ပေါ့နော်အဲ့ဒါတွေလက်ခံရရှိတယ်လူလူအတန်ကိုနားထောင်တယ်မြို့မိမျိုးပါတယ်မြို့ဝနေပြီးတော့အာဟုအာရာပြုနိုင်တဲ့ပုဂ္ဂိုလ်တွေနဲ့ဖေးကျုပ်ချက်ပြီးတော့တွန်းနေတယ်။အဲ့ဒီအတွက်လူကြီးတကြံဖြစ်လာတယ်လို့ပြောရမှာပါ
။မန်လေးတကြံစီကားပုံကိုကြားမြင်ရတဲ့အခါမြို့တော်ဟောင်းလည်းဖြစ်စီးပွားရေးမြို့တော်အဖြစ်လည်းတည်ရှိနေသေးဖြစ်တဲ့ရန်ကုန်မြို့တော်ကပြည်သူတွေဟာခြောက်ကပ်နေတဲ့ရန်ကုန်တကြံအတွက်ဝမ်းနဲ့စိတ်မကောင်းဖြစ်ကြရပါတယ်။ရန်ကုန်မြို့မှာနေထိုင်တဲ့မတ်ဂျူလိုင်မိုးရဲ့စိတ်မကောင်းမှုကတော့ဒီလိုပါ။
နိုင်ငံရဲ့ခြားတော်မှာသူတို့ယဉ်ကျေးမှုမဟုတ်သူတို့ရိုးရမဟုတ်ပဲနဲ့ဒါဟိုတခန်းတန်းတန်းနဲ့နိုင်ငံရောင်းငွေရအောင်ရှာနေကြတဲ့အချိန်မှာကျမတို့နိုင်ငံကရှိရင်စွဲစီကားစွဲချက်ပေါ်ပြီးစီကားအောင်မလုပ်နိုင်နဲ့ပို့ပြီးတော့ခြောက်ကပ်သွားတယ်လို့တော့ကျမကတော့ဟို minus ပေါ့နော်အနှုတ်လက္ခဏာပြသွားတယ်လို့တော့ကျမမြင်ပါတယ်ရှင
့်စီကားတယ်ဆိုရမှာအကြောင်းရှိတယ်လို့မစီကားဘူးဆိုတဲ့နေရာမှာလည်းအကြောင်းရှိပါတယ်ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဒေါ်စနာမင်းကတော့ခုလိုသုံးသပ်ပြခဲ့ပါတယ
်မိဘသားတွေအမျိုးမျိုးပြောင်းတဲ့ခါကျတော့မနှက်ဆောက်တဲ့လူတွေကဆောက်ရမှာလားမဆောက်ရဘူးလားဘယ်လောက်အတိုင်းသာထိလုပ်ရမလဲဆိုတဲ့ဟာမျိုးကိုမသိတာကြောင့်ပါအရေးအကြီးဆုံးကတော့ဒီဘာဖြစ်တဲ့ကြံမန်တက်လှုပ်ချင်းမလှုပ်ချင်းထက်ကြည့်ကြည့်မှုလည်းမကြောက်ကြအောင်ဟလာတယုတ်ပြက်တယုတ်လူနေမဖြစ်ရင်ဒါဟာပြောစရာကောင်းပါလေရန်ကုန်မြို့မှာမြို့တော်ဝင်မှာတာဝန်ရှိပါတယ်မြို့တော်ဝင်ကြီးအနေနဲ့ဘလို့ပုံစံနဲ့ဘလို့မူဝါဒတွေနဲ့ပကြံကိုစီကားပတ်ညက်အောင်လုပ်မယ်ဆိုတဲ့ဟာကိုလူလူဟိုခြားခြားထားလူတော်ကိုယ်စားလှယ်တွေကိုလည်းပူးပေါင်းပါဝင်အောင်ခေါ်ထားပြီးရင်ဘလို့မူဝါဒတွေနဲ့ပကြံမန်တက်တွေကိုပေးဆောင်မယ်ဆိုတဲ့ဟာမျိုးတွေကိုအစိုးရကပြောထားတယ်ဆိုရင်ကျမတို့ပကြံကမရှိစရာအကြောင်းမရှိပါဘူး
အချို့ရဲ့မြို့တော်နေပြည်တော်ပြင်မနာမြို့မှာလည်းဒီနှစ်တကြံဟာရေရှားပါပြီမဲ့ဆယ်စုနှစ်တစုအတွင်းအစီကားဆုံးဖြစ်ခဲ့တယ်လို့ပြင်မနာမြို့ကံတွေကပြောပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့နယ်ကတိုင်းလိုင်ရှမ်းနေလူမျိုးတွေအများစုနေထိုင်တဲ့ဇီးကျွန်းရွာမှာရှမ်းရွာတကြံပွဲတော်ကို April 14ရက်တကြံအကျနေ့ကကျင်းပခဲ့ပါတယ်။ရှမ်းပြည်နယ်နဲ့မွန်ပြည်နယ်အတွင်းကမြို့အတော်များများမှာလည်းတကြံပွဲတော်ကိုစီစီကားကားကျင်းပခဲ့ပြီမဲ့ရခိုင်ပြည်နယ်မြောက်ဦးမြို့မှာတော့ရေရှားပါတဲ့ပြဿနာကြောင့်ဒီနှစ်တကြံမှာရိုးရရေလောင်းမန်တက်တွေနေပါသွားခဲ့ပါတယ်။ရန်ကုန်တကြံကတော့မစီကားလှပဲ6တွွဲ့နိုင်လှတယ်ဆိုပေမဲ့မဟာတကြံအကျူအကြအကျက်၃ရက်အတွင်းရန်ကုန်စစ်ရုံကြီးကိုအရေးပေါ်လူနာပေါင်း989ဦးရောက်ရှိခဲ့ပြီးတော့တေဆုံးသူ5ဦးရှိခဲ့တယ်လို့ရန်ကုန်စစ်ရုံကြီးအရေးပေါ်ဌာနတာဝန်ခံတွေကပြောပါတယ်။မန်လေးမြို့မှာတော့တကြံအကျူနှစ်တရက်ထဲမှာပဲရင်မတော်တဆမှုနဲ့ခိုက်ရန်ဖြစ်ပွားမှုတွေကြောင့်ထိခိုက်ဒဏ်ရာရရှိသူ116ဦးစစ်ရုံကိုရောက်ရှိခဲ့ပြီး2ဦးတေဆုံးခဲ့ပါတယ်။တနင်္ဂနွေလုံးအတိုင်းဒါနဲ့ကတော့တကြံကာလအတွင်းပြုတ်မှုပေါင်း1200ဖြစ်ပွားခဲ့ပြီးတော့တေဆုံးသူ285ဦးနဲ့ထိခိုက်ဒဏ်ရာရရှိသူ1000ကျော်ရှိခဲ့တယ်လို့ပြည်ချရေးဝန်ကြီးဌာနက April 18ရက်နေ့စွဲနဲ့သတင်းထုတ်ပြန်ခဲ့ပါတယ်။တကြံတွင်ကြီးဖြစ်တဲ့ April 15ရက်နဲ့16ရက်နေ့တွေမှာတော့တနင်္ဂနွေလုံးပြုတ်ခတ်ရက်စဲရေးစာချုပ် NCA မှာလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ရဲ့အစည်းအဝေးကိုဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ရဲ့ပန်ခမ်းနယ်မြေမှာကျင်းပခဲ့ပါတယ်။အဲ့ဒီအစည်းအဝေးမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလိုချင်တဲ့ NCA နဲ့လက်ရှိ NCA စာချုပ်တို့နှီးဆက်အောင်ဘယ်လိုလုပ်ကြမလဲဆိုတာကိုဆွေးနွေးကြကြတယ်လို့သိရပါတယ်။အခုလိုဝေဖန်တဲ့တွေအကောင်အဆိုးတွေနဲ့ရောပြောနေခဲ့ပြီးမြမရိုးရအတာတကြံကတော့အောင်မြင်စွာပြီးဆုံးခဲ့ပါပြီ။ မြန်မာနှစ်ဆန်းတရက်နေ့မှာတော့နိုင်ငံတော်သမ္မတဦးထင်ကျော်ကပြည်ထောင်စုမြန်မာနိုင်ငံတဝန်းလုံးမှာရှိနေတဲ့နိုင်ငံသူနိုင်ငံသားအားလုံးအကြောင်းမျိုးမျိုးကြောင့်ရက်ဝေးမြေချတိုင်းတစ်ပါးမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးနှစ်သက်မှာစိတ်အချမ်းသာခြင်းကိုယ်ကြီးကျန်းမာခြင်းနဲ့ပြည့်စုံကြပါစေလို့နှစ်သက်ကူဆုမွန်ကောင်းတောင်းပေးခဲ့ပါတယ်။ဒါပြင်တိုင်းရင်းသားလူမျိုးစုမျိုးနွယ်ပေါင်းတရာကျော်မှီတင်းနေထိုင်တဲ့ပြည်ထောင်စုကြီးမှာမတူကွဲပြားမှုတွေကိုပေါင်းစည်းပြီးအင်အားတစ်ရက်အဖြစ်ရောက်ရှိလာအောင်ကြိုးပမ်းသွားကြရမှာဖြစ်တယ်လို့ငြိမ်းချမ်းတဲ့ဘာသာတရားရဲ့အစိုးအမရုတ်သားပြီးမြင့်မြတ်တဲ့ဇရိတရင်ကျေးပြီးသဟဇာတာဖြစ်တဲ့ဒလိတွေနဲ့ဖက်ဒရယ်လက်အကျင့်ခေါင်းတွေပြုစုပြောထောင်သွားကြရမှာဖြစ်ကြောင်းဖက်ဒရယ်ဆိုတာမတူကွဲပြားမှုတွေကိုလိုက်လျောညှိထွေပေါင်းစည်းပြီးညှို့မှုအင်အားကိုတိစောက်ခြင်းပဲဖြစ်ပါတယ်လို့ထည့်သွင်းပြောကြားသွားပါတယ်။တက်မတော်ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းပြည်ဦးတွင်တက်နယ်မှာရှိတဲ့တင်တန်းကြောင်းတွေတက်ရင်တက်ဖွဲ့မိသားစုတွေရဲ့ရေသပင်မန်းနှက်တွေကိုတွားရောက်ကြည့်ရှုအားပေးခဲ့ပြီးတော့သတင်းမီဒီယာတွေကိုနှစ်သက်ကူဆူတောင်းစကားပြောကြရမှာအခုလိုထည့်သွင်းပြောကြခဲ့ပါတယ်
။နိုင်ငံတကာသားအားလုံးတိတ်တိတ်မှာအဲ့ဒီခွန်အားနဲ့ကြော်ရနိုင်ဖို့အခွင့်အရေးရောက်ဖို့လည်းတို့တယ်အခွင့်အရေးရအောင်လည်းဆောင်ရွက်ပေးဖို့တာဝန်ရှိပါတယ်။အဲ့တော့ဒီလိုရတဲ့အခွင့်အရေးပေါ်မူတည်ပြီးတော့မှနိုင်ငံဒီနိုင်ငံသားအားလုံးကနေတော့နာမည်1389နှစ်မှလည်းကြော်ရနိုင်မှာစီးလို့စစ်မှုကောင်တောင်းပါတယ်။
ဒါပြင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းမြမနှစ်တက်ကူးမှာကောင်းကျိုးလိုရာဆန္ဒတွေပြုဝပါစေကြောင်းနှစ်တက်ဆုတောင်းစကားပြောကြခဲ့ပါတယ်ရှင်
။လုံးဝဆင်ပိုင်းအေးကြပါစေကောင်းကျိုးလိုရာဆန္ဒတွေပြုဝပါစေ။